မြန်မာနိုင်ငံရဲ့လောကကထိတ်တန့်ခေါင်းဆောင်တွေရဲ့6ပွင့်ဆိုင်ဆွေးနွေးပွဲတွေမကြာခင်ပြန်လည်ကျင်းပနိုင်ဖို့မျှော်လင့်ရတဲ့အကြောင်းဆွေးနွေးပွဲမှာအဓိကပါဝင်သူတိုင်းရင်းသားကိုယ်စားလှယ်တဦးကပြောပါတယ်ဆွေးနွေးပွဲတွေပြုလုပ်ဖို့တိုက်တွန်းထားတဲ့လှုပ်တော်ဒီသတင်းပတ်ကုန်နဲ့အခါခေတ္တရန်နာထားတဲ့ကာလအတွင်းကျင်းပဖြစ်နိုင်အောင်ကြိုးစားနေတယ်လို့လည်းမြို့သားလှုပ်တော်ကိုယ စာတွေအပါအဝင်မြန်မာနိုင်ငံရေးပြဿနာတွေကိုအဓိကထားဆွေးနွေးကြတဲ့ခေါင်းဆောင်6ဦးရဲ့ဧပြီလမှာပထမဦးဆုံးချိန်တွေ့ဆုံချိန်အတွင်းမှာထပ်မံဆွေးနွေးဖို့သဘောတူထားတဲ့အတိုင်းမကြခင်နောက်တစ်ချိန်တွေ့ဖို့စီစဉ်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့မေလ17ရက်နေ့တနင်္လာနေ့ကပြန်လည်စတင်ခဲ့တဲ့လွှတ်တော်ရင်းဆွေးနွေးမှုတွေမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးကြဖို့ရှိပေမဲ့2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်အစိုးရတက်မတော့တိုင်းရင်းသားကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့6ပွင့်ဆိုင်ဆွေးနွေးမှုကရလဒ်ဒီအပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေဘက်ကစောင့်ဆိုင်းနေခဲ့ကြတာဖြစ်ပါတယ်မေလ22ရက်နေ့မှာပြန်လည်ရန်နာပွဲရှိတဲ့လွှတ်တော်နားရက်တွေအတွင်6ပွင့်ဆိုင်ဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်း6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ဒေါက်တာအေးမောင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်တို့ကခိတ္တပါလီမန်နားရက်ကာလလေးမှာ6ပွင့်ဆိုင်ရဖြစ်လာလို့လို့လည်းကျွန်တော်တို့ကညွှန်ပြပါတယ်6ပွင့်ဆိုင်မဖြစ်သေးတဲ့ပါလီမန်ပြည်စည်းပုံပြင်ဆင်ရေးဆိုတဲ့အမတန်ခက်ခဲတဲ့နေ့ဒီမှာကပ်ဝဲမတိုင်ခင်ကာလမတည်ငြိမ်မှုဖြစ်မှာကိုစိုးရိမ်မှုအမတန်ကြီးမားတယ်လို့ကျွန်တော်ကသုံးသပ်ပါတယ်အဲဒါကြောင့်ဒီကပ်ဝဲမတိုင်ခင်ကာလလေးမှာမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းတဲ့တွေ့တာသတ္တဖြစ်ရဲ့ပါဝင်နိုင်ငံရေးတည်ငြိမ်မှုရှိအောင်ကျွန်တော်တို့ဒါမျိုးပါလီမန်တနည်းအားဖြင့်ဒီလိုင်းလား6ရက်နေ့မှာပြန်ဖွင့်လိုက်နိုင်ဖို့ရှိတဲ့ပါလီမန်အတွင်းမှာမှတ်တယ်ပြည်စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုစင်ရီနိုင်နိုင်အောင်ဒီကြားထဲမှာ6ပွင့်ဆိုင်ကုစုံရေးဤလိုအပ်မှုနဲ့စိတ်စိတ်လေးနဲ့အချိန်များများပြည်ပြီးကမှရလဒ်တစ်ခုထွက်နိုင်အောင်ဆောင်ရွက်နိုင်မယ်ဆိုတဲ့ပြင်းထန်ချက်လေးနဲ့ကျွန်တော်တို့စောင့်နေတယ်ဆိုတဲ့သဘောကိုတင်ပြတင်ပါ
ဒီ6ပွင့်ဆိုင်ဆွေးနွေးမှုကနေရရှိလာမယ့်2008အခြေခံဥပဒေပြင်ဆင်ရေးရလဒ်တွေကိုလည်းလာမယ့်13ချိန်မြောက်ဆွေးနွေးပွဲတွေမှာမှဖွဲ့စည်းပုံပြင်ဆင်ရေးအပြီးသတ်ဆွေးနွေးနိုင်ခြင်းရှိတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ်
သတ္တုံကြီးမြောက်ပါလီမန်စကျင်းသည့်ပုံမှန်လည်းတို့ရင်အခြေခံဥပဒေနဲ့ပတ်သက်တဲ့ပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုကိုဆွေးနွေးနိုင်အောင်ဆိုတဲ့ဥတီချက်မှလွှဲ၍တခြားကိစ္စမရှိနိုင်ပါဘူး။အဲဒီဥတီချက်ကအဓိကဖြစ်ပုံများပါတယ်။အဲဒါကြောင့်2015ခုရဲ့ဇူလိုင်လ6ရက်နေ့မှာပြန်ကျင်းပနိုင်ဖို့ရှိတဲ့သတ္တုံကြီးမြောက်ပုံမှန်စည်းဝေးပုံမှန်ပါလီမန်စည်းဝေးမတိုင်ခင်ကျွန်တော်တို့ဒီ20မိနစ်လေကစပြီးလို့ရှိလို့ရှိရင်တစ်လ9နီးပါးလောက်ရှိပါတယ်။အဲဒီကာလမှာ6ပွင့်ဆိုင်ကုစုမှုဤကုနာကျွန်တော်တို့ရဲ့အတိုင်းပါပဲရလကောင်ကပ်ဖို့အတွက်အချိန်ကိုစစ်စစ်လေးနဲ့ခိရိယောက်ဆွေးနွေးတိုင်းမှာစုံမှတ်တာလေလမ်းနဲ့စစ်သုံးချိန်မြောက်ပုံမှန်အစည်းအဝေးမှာကျွန်တော်တို့ကပြည်စည်းပုံပြင်ဆင်ရေးဆိုတဲ့လမ်းကြောင်းကိုရှောက်လန်းနိုင်မှာဖြစ်လို့အမတန်ရေးကြည့်ပါတယ
်အာဏာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကလည်း2008အခြေခံဥပဒေပြင်ဆင်ရေးမှာအဓိကကျတဲ့436ပုံမှန်ကိုကျော်လွန်နိုင်တဲ့ပြင်ဆင်ရေးအတွက်တော့လွှတ်တော်တွင်အလားအလာမမြင်ဘူးလို့ဆိုပေမဲ့2015ရွေးကောက်ပွဲမတိုင်ခင်မှာတော့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တက်မတော်နဲ့အစိုးရတို့ဘက်ကအတိုင်းအတာတစ်ခုထိပြင်ဆင်မှုတွေလှုပ်ဆောင်နိုင်ခြင်းရှိပါတယ်လို့သုံးသပ်ပါတယ်
ဒီတော့ချောက်ကလွတ်တဲ့ဟာတွေတော့2015ရွေးကောက်ပွဲမတိုင်ခင်မှာအများဆုံးပြီးလာလိမ့်မယ်လို့ကျွန်တော်လုံးဝယုံကြည်တယ်။ဘာကြောင့်ဆိုတော့ဒါတို့ခြေအုပ်တွေကိုပြင်ပေးတယ်လေဆိုတဲ့နာမည်လည်းလိုသေးတာဟုတ်ဗျ။အဲ့ဒါကြောင့်436နဲ့လွတ်တဲ့436ကနည်းနည်းခက်တယ်။ဟိုအများအကြီးလေ process ကတစ်နှစ်လောက်ယူရမယ်။ဘာကြောင့်436ကလွတ်တဲ့ဟာတွေတော့နည်းနည်းခက်ခက်အဲအစိုးရကလွတ်တော်တမတော်ကအကုန်လုံးကဝိုင်းဝန်းပြီးတော့အဲလုံးလိုက်မလို့ကျွန်တော်ထင်တယ်ဒါမှငါတို့လည်းခြေအုပ်တွေကိုပြင်ပေးတာပဲလေဆိုတော့စကားလုံးတစ်ခုတော့ရသွားတာပေါ့ဗျာဟုတ်ဘူးလား
ပြီးခဲ့တဲ့2015ခုနှစ်ဧပြီလ10ရက်နေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်တို့ပါဝင်ခဲ့တဲ့6ပွင့်ဆိုင်ဆွေးနွေးပွဲကိုနေပြည်တော်သမ္မတအိမ်တော်ဝင်အတွင်မှကျင်းပခဲ့တာဖြစ်ပါတယ်။နောက်တစ်ချိန်ဆွေးနွေးပွဲဒီအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးအပါအဝင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်မှုနဲ့ရွေးကောက်ပွဲလွန်ကာလတည်ငြိမ်အေးချမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့သဘောတူညီခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးက6ပွင့်ဆိုင်ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်